လျှောက်ပြည်နယ်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကြားဒီနေ့လည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ဒီမော့ဆိုမျိုးကထွက်ပြေးနေရသူတွေအတွက်လိုအပ်တဲ့အကူအညီတွေပို့ပေးသူလူငယ်နှစ်ယောက်ကိုစစ်တပ်ကပစ်တက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြားပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ VO သတင်းတောင်နိုင်ကွင့်ရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
စစ်တပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့တိုက်ပွဲတွေဖြစ်နေတဲ့တီမော့ဆိုမြို့မှာဒီနေ့နေ့လယ်ပိုင်းကလည်းတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အပြန်အလှန်ဖြစ်ကမှုတွေကြောင့်ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကတယောက်သေဆုံးတယ်လို့မြို့ခံတူကပြောပါတယ
်။ဒီနေ့လည်းက PDF အဖွဲ့နဲ့စစ်ဘက်နဲ့ပြန်လာတိုက်ခိုက်နေတဲ့ PDF အဖွဲ့ကတော့တယောက်ချသွားတယ်ပေါ့နော်။ဒီမော့ဆိုမြို့လမ်းကနေဝေတောင်ရက်ပတ်မှာစစ်တပ်ကတိုက်ခိုက်မှုတော့မသိရသေးဘူး။ဒါပေမဲ့ PDF အဖွဲ့ကတော့အတိအကျတော့တယောက်ချသွားတယ်ပေါ့။
စစ်တပ်ကနေစစ်ရင်အားတွေဖြိထားပြီးမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခိုက်မှုတွေလုပ်နေတာပါ။တိုက်ပွဲကြောင့်မြို့ကထွက်ပြေးကြတဲ့သူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုပြန်ယူတဲ့လူငယ်နှစ်ယောက်ကိုလည်းစစ်တပ်ကပြစ်တတ်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်
။ဒီမော့ဆိုလိုမှာပလောရဖက်မှာတတ်ခံရတော့ဘောစစ်တပ်ဆောင်တဲ့ပြည်သူလူတိုင်းကဘောကျွန်တော်ပေါ်လူတွေလို့ပြော
အတက်ခံရတဲ့စစ်ဆောင်ကူညီရေးဖွဲ့ဝင် Alfred Lutu နဲ့ Patrick Bourre တို့နှူးကိုဒေသခံပြည်သူတွေကမြေမြုပ်တကြွပေးခဲ့ကြတယ်လို့လည်းသူကပြောပါတယ်။တီမော့ဆိုမျိုးတွင်းကနေပြစ်ခတ်တိုက်ခတ်မှုအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မေလ23ရက်နေ့ကနေဒီကနေ့ထိတီမော့ဆိုမျိုးမှာ PDF ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုကြောင့်တိရခန2000လောက်စစ်ဘေးလွတ်ရာတင်းချောင်နေရတယ်လို့တိရခန်ကရပြည်နယ်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ
်ဒီမိုစစ်သားနဲ့တောင်းဆိုနေစစ်တေချာဖခါနော်ဒီမိုစုံဖက်ကတိတာဖွေရမရှိသေးဘူးဒါမှလည်းတချို့ကသူ့မျိုးရည်ကိုတတ်နေကြတယ်တချို့ကတောပေါင်းမတတ်နေကြတယ
်ပြီးခဲ့တဲ့ရက်တွေကတိုက်ပွဲတွေရှိခဲ့တဲ့လွိုက်ကုံမြို့မှာတော့ဒီကနေ့တိုက်ပွဲတွေငြိမ်နေတယ်လို့တိရခန်တွေကပြောပါတယ်ကရပြည်နယ်လွိုင်ကုံနဲ့တီမော့ဆူဘက်မှာ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုကြောင့်ဒေသခံ9000ကျော်စစ်ပီးသိမ်းရှောင်နေကြရပါတယ်။ဒုက္ခသည်တွေအနေနဲ့မိုးရွာသည့်အတွက်အမိုးကာနဲ့စေဝါပစ္စည်းတွေလိုအပ်နေတယ်လို့စစ်ဆောင်ကော်မတီဝင်တွေကပြောပါတယ်။မြန်မာချက်ရှိနေတဲ့အသင်းကလည်းကရပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးကြတဲ့သူတွေအတွက်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးဖို့လာတယ်လို့ပြီးခဲ့တဲ့ရက်တွေမှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိကရပြည်နယ်ထဲမှာစစ်တပ်ကနေအင်အားပြည်တင်လာပြီးလုံခြုံရေးနဲ့လမ်းကြောင်းအခြေအနေစိုးရိမ်နေရလို့အကူအညီတွေယာယီဒုက္ခတဲ့စခန်းကိုမရောက်လာသေးဘူးလို့စစ်ရှောင်ကူညီရေးဖွဲ့ဝင်တို့ကပြောပါတယ်။စစ်ရေးတင်းမာနေတဲ့ကရပြည်နယ်မှာစစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ထားတာကြောင့်စစ်ဘေးဒုက္ခတဲ့တွေကူညီရနိုင်ဖို့ခက်ခဲနေကြပါတယ်ခင်ဗျာ။